ရှင်မသက်ခရစ်ဝင်အခန်းကြီး19
ထိုဒေသနာတော်ကိုယေရှုသည်အကုန်စင်ဟောတော်မူပြီးလျှင်ဂါလိလဲပြည်မှပြောင်း၍ယူဒပြည်စွန်းယော်ဒန်မြစ်တစ်ဖက်သို့ကြွားတော်မူ၏။လူများအပေါင်းတို့သည်နောက်တော်သို့လိုက်ကြသည်ဖြစ်၍ထိုအရ၌အနာရောဂါများကိုငြိမ်းစေတော်မူ၏။ဖာရိရှဲတို့သည်အထံတော်သို့လာ၍
လူသည်ခတ်သိမ်းသောအပြစ်ကြောင့်မိမိမယားနှင့်ကွာသလော
ဟုစုံစမ်းနောက်ဆက်ခြင်းဟာမေးလျှောက်ကြတော့ကိုတော်က
အစဥ၌ဖန်ဆင်းတော်မူသောသူသည်ယောက်ျားနှင့်မိန်းမနှစ်ယောက်ထဲကိုဖန်ဆင်းတော်မူ၏ထိုအကြောင်းကြောင့်ယောက်ျားသည်ကိုမိဘကိုစွန့်၍ကိုခင်ပွန်း၌မှီဝဲသဖြင့်ထိုသူနှစ်ယောက်တို့သည်တသားတကိုယ်တည်းဖြစ်ရလိမ့်မည်ဟုကြမ်းဆိုသည်ကိုသင်တို့မဖတ်ဘူးသလားထိုကြောင့်လင်မယားတို့သည်နှစ်ဦးမဟုတ်တူဒီဖြစ်၏ဖျားသခင်ဖက်ဆက်၍တဘိုးတင်တော်မူသောအရာကိုလူမခွဲမခွာစေနှင့
်ဟုမိန်တော်မူ၏ဖာရိရှဲတို့ကလည်း
ထိုတို့မှန်လျင်ဖြတ်စာကိုပေး၍မယားနှင့်ကွာစေခြင်းကမောရှေသည်အဘယ်ကြောင့်စီရင်သနည်
းဟုလျှောက်ကြတော့ကိုတော်က
သင်တို့စိတ်နှလုံးခိုင်မာသောကြောင့်မယားနှင့်ကွာရသောအခွင့်ကိုမောရှေသည်စီရင်၏အစဥ၌ထိုတို့မဟုတ်ငါပြညတ်သည်ကားမှားယွင်းခြင်းအကြောင်းမှတပါအခြားသောအကြောင်းဖြင့်မိမိမယားနှင့်ကြွား၍အခြားသောမိမနှင့်စုံဖက်သောသူသည်မိမိမယားကိုပြစ်မှား၏ကြွားသောမိမနှင့်စုံဖက်သောသူသည်လည်းသူ့မယားကိုပြစ်မှားသည
်ဟုမိန်တော်မူ၏တပြည့်တော်တို့ကလည်
းလင်မယားမှုသည်ဤသို့ဖြစ်လျင်စုံဖက်ခြင်းကိုမပြုကောင်းပ
ါဟုလျှောက်ကြ၏ကိုတော်ကလည်း
ထိုစကားကိုလူတိုင်းမခံမယူနိုင်အခွင့်ရသောသူတို့သာခံယူနိုင်ကြ၏လူအချို့တို့သည်အမိဝန်တွင်ကပင်မိမ့်မရှာဖြစ်ကြ၏အချို့တို့သည်သူတစ်ပါးဆုံးမ၍မိမ့်မရှာဖြစ်ကြ၏အချို့တို့သည်ကောင်းငင်နိုင်ငံတော်အဖို့အလို့ငှာမိမိကိုယ်ကိုဆုံးမ၍မိမ့်မရှာဖြစ်ကြ၏ထိုစကားကိုခံယူနိုင်သောသူသည်ခံယူစေ
ဟုမိန်တော်မူ၏ထိုအခါသူငယ်တို့အပေါ်မှာလက်တော်ကိုတင်၍မေတ္တာပို့တော်မူစေခြင်းကအထံတော်သို့ဆောင်ခဲ့သည်ဖြစ်၍အပြည့်တော်တို့သည်အပြည့်တင်ကြ၏ယေရှုကလည်
းထိုသူငယ်တို့ကိုရှိစေတော်ငါထံသို့လာသည်ကိုမစည်းတားကြနှင့်ကောင်းကင်နိုင်ငံတော်သည်ထိုသို့သောသူတို့၏နိုင်ငံဖြစ်သည
်ဟုမိန်တော်မူ၍သူငယ်တို့အပေါ်မှာလက်တော်ကိုတင်ပြီးလျင်ထိုရက်မှကြွသွားတော်မူ၏ထို့နောက်လူတစ်ယောက်သည်ချီးကပ်၍
ကောင်းမြတ်တော်ဆရာထာဝရတက်ကိုရအောင်တော့ငါအကျွန်ုပ်သည်အဘယ်ကောင်းမှုကိုပြုရပါမည်နည်း
ဟုမေးလျှောက်တော
်ငါကိုကောင်းမြတ်သည်ဟုအဘယ်ကြောင့်ခေါ်သနည်းဖျားသခင်တပါးသည်သာကောင်းမြတ်တော်မူ၏အသက်ရှင်ခြင်းသို့ဝင်စားလိုလျင်ပြည့်ညတ်တော်တို့ကိုစောင့်ရှောက်လော့
ဟုမိန်တော်မူ
၏ဘယ်ပညာတို့ကိုဆောင်ရှောက်ရမည်နည်
းဟုလျှောက်ပြန်တော
်လူအသက်ကိုမသတ်နှင့်သူ့မယားကိုမပြစ်မှားနှင့်သူ့ဥစ္စာကိုမခိုးနှင့်မမှန်သောသက်သေကိုမခံနှင့်မိဘကိုယိုသေးစွာပြုလော့ကိုနှင့်ဆက်ဆိုင်သောသူကိုကိုနှင့်အမျှချစ်လော့
ဟုမိန်တော်မူ၏ထိုလူလင်ကလည
်းထိုပညာရှိသမျှတို့ကိုအကျွန်ုပ်သည်ငယ်တော်ရမဆာ၍ဆောင်းလျှောက်ပါပြီ။ဘယ်အချက်လိုသေးသည်နည်
း ဟုလျှောက်ပြန်လေ၏။ယေရှုကလည်
းသင်သည်စုံလင်ခြင်းသို့ရောက်လိုလျင်သွားလော။ကိုယ်ဥစ္စာများကိုရောင်း၍ဆင်းရဲသောသူတို့အားပေးလော။ထို့သောပြုလျင်ကောင်းငင်ပုံ၌ဗန္ဒာကိုရလိမ့်မည်။သို့ပြီးမှငါနောက်သို့လိုက်လော
။ဟုမိန်တော်မူ၏။ထိုလူလင်သည်များစွာသောဥစ္စာကိုရတတ်သောသူဖြစ်၍ထိုစကားကိုကြားလျင်စိတ်မသာသည်နှင့်တွားလေ၏ယေရှုကလည်
းငါမှန်ဆိုသည်ကားငွေရတတ်သောသူသည်ကောင်းကင်နိုင်ငံတော်သို့ဝင်ကဲလာ၏တဖန်ငါဆိုသည်ကားကလအုပ်သည်အနှစ်ဖားကိုရှို့လွယ်၏ငွေရတတ်သောသူသည်ဖျားသခင်နိုင်ငံတော်သို့ဝင်ကဲသည်
ဟုတပြည့်တော်တို့အားမိန်တော်မူ၏ထိုသူတို့သည်ကြားလျင်အလွန်မိမောတွေ့ဝေခြင်းရှိ၍
တို့ဖြင့်လျှင်အဘယ်သူသည်ကယ်တင်တော်မူခြင်းသို့ရောက်နိုင်မည်နည်း
ဟုပြောဆိုကြ၏ယေရှုသည်လည်းသူတို့ကိုကြည့်ရှု၍
ဤအမှုကိုလူမတတ်နိုင်သို့တော်လည်းဖျားသခင်သည်ခတ်သိမ်းသောအမှုတို့ကိုတတ်နိုင်တော်မူသည
်ဟုမိန်တော်မူ၏ထိုအခါပေတရုက
အကျွန်ုပ်တို့သည်ရှိသမျှကိုစွန့်ပြေး၍ကိုတော်နောက်သို့လိုက်ကြပါပြီဘယ်အကျိုးကိုရကြပါမည်နည်
းဟုလျှောက်လေသောယေရှုက
ငါအမှန်ဆိုသည်ကားအလုံးစုံသောအရာတို့ကိုအသစ်ပြုပြင်သောကာလ၌လူသားသည်ဘုန်းရှိသောပလင်တော်ပေါ်မှထိုင်တော်မူသောအခါငါနောက်သို့လိုက်ကြသောသင်တို့သည်12ခုသောပလင်ပေါ်မှထိုင်လျက်ဣသရေလလူ12မျိုးကိုစစ်ကြောစီရင်ရကြလက်တံအကျဉ်သူသည်ငါဤနာမကြောင့်အိမ်လေညီကိုနှမမိဘသားများသည်ဟုသောတပါးပါးကိုစွန့်၏ထိုသူသည်အစတရားသောအကျိုးကိုရ၍ထာဝရအသက်ကိုအမွေခံရလက်တံနောက်ကြသောသူအများတို့သည်အရင်ကြကြလိမ့်မည်အရင်ကြသောသူအများတို့သည်နောက်ကြကြလိမ့်မည်ဆိုသည်ကားငွေရတတ်သောသူသည်ကောင်းကင်နိုင်ငံတော်သို့ဝင်ကဲလှ၏တဖန်ငါဆိုသည်ကားကလအုပ်သည်အနှဖားကိုရှို့လွယ်၏ငွေရတတ်သောသူသည်ဖျားသခင်နိုင်ငံတော်သို့ဝင်ခဲ့သည
်ဟုတပြည့်တော်တို့အားမိန်တော်မူ၏ထိုသူတို့သည်ကြားလျင်အလွန်မိမောတွေ့ဝေခြင်းရှိ၍
တို့ဖြစ်လျင်အဘယ်သူသည်ကယ်တင်တော်မူခြင်းသို့ရောက်နိုင်မည
်ဟုပြောဆိုကြ၏ယေရှုသည်လည်းသူတို့ကိုကြည့်ရှု၍
ဤအမှုကိုလူမတတ်နိုင်သို့တော်လည်းဖျားသခင်သည်ခတ်သိမ်းသောအမှုတို့ကိုတတ်နိုင်တော်မူသည်
ဟုမိန်တော်မူ၏ထိုအခါပေတရုက
အကျွန်ုပ်တို့သည်ရှိသမျှကိုစွန့်ပြေး၍ကိုတော်နောက်သို့လိုက်ကြပါပြီဘယ်အကျိုးကိုရကြပါမည်နည်
းဟုလျှောက်လေသောယေရှုက
ငါအမှန်ဆိုသည်ကားအလုံးစုံသောအရာတို့ကိုအသစ်ပြုပြင်သောကာလ၌လူသားသည်ဘုန်းရှိသောပလင်တော်ပေါ်မှထိုင်တော်မူသောအခါငါနောက်သို့လိုက်ကြသောသင်တို့သည်12ခုသောပလင်ပေါ်မှထိုင်လျက်ဣသရေလလူ12မျိုးကိုစစ်ကြောစီရင်ရကြလက်တံအကျဉ်သူသည်ငါဤနာမကြောင့်အိမ်လေညီကိုနှမမိဘသားများသည်ဟုသောတပါးပါးကိုစွန့်၏ထိုသူသည်အစတရားသောအကျိုးကိုရ၍ထာဝရအသက်ကိုအမွေခံရလက်တံနောက်ကြသောသူအများတို့သည်အရင်ကြကြလိမ့်မည်အရင်ကြသောသူအများတို့သည်နောက်ကြကြလိမ့်မည်